ကလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ခြေအနေနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်မစ္စယန်ဟီလီတင်ပြခဲ့တဲ့ပုံမှာမြန်မာတမတ်ဟောက်တူဆွမ်းတဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုတော့ကိုယ်စားဝန်လိုက်စူးစီးတော့ပြီးတော့တင်ပြပါလိမ့်မယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအသံအဝိုင်းအနေနဲ့လွတ်လပ်ပြီးတရားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့စီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအင်္ဂါနေ့ညနေကကုလသမဂ္ဂတတိယကော်မတီမှာတင်ပြခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဟောက်တိုဆွမ်းနဲ့ဘင်္ဂလားဒေ့ရှ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကတခြားနိုင်ငံတွေကကိုယ်စားလှယ်တွေနီးတူအသီးသီးတုံ့ပြန်ပြောဆိုခဲ့ကြတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတစ်ခုချင်းစီအလိုက်ကုလသမဂ္ဂကလူခွင့်ရေးအထူးကိုယ်စားလှယ်ခန့်အပ်တာဝန်ပေးတဲ့ကိစ္စကိုအစဉ်တစိုက်ဆန့်ကျင်ကန့်ကွက်ခဲ့ပေမဲ့လူခွင့်ရေးအထူးကိုယ်စားလှယ်အသီးသီးကိုဆယ်စုနှစ်တင်နဲ့ချီပြီးလာရောက်ခွင့်ပြုခဲ့ကြောင်းတာမာကြီးဟောက်တူဆွမ်းကအခုလိုအစချီတုံ့ပြန်ပါတယ
် For almost 3 decades since 1990we have been facilitating the good faith the visits of
1995ခုနှစ်ကစပြီးတော့ဆယ်စုနှစ်ပေါင်း3ခုလောက်လူခွင့်ကောင်စီရဲ့အထူးကိုယ်စားလှယ်တွေအတွင်းမှုချုပ်ရဲ့အထူးတန်တမန်တွေကိုသဘောရုပ်နဲ့လက်ခံပြီးတော့ကုညီဆောင်ရွက်ပေးလာခဲ့ပါတယ်ဒီလိုကောင်းမွန်စွာဇက်တိုက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့တဲ့ကြားကပဲလူခွင့်ဆိုတဲ့ကောင်းစဉ်အောက်မှာမြန်မာနိုင်ငံဟာမတရားစွာဆက်ဆံခံရပါတယ်ကုလသမဂ္ဂအဖွဲ့ဝင်တခြားဘယ်နိုင်ငံမှမှမြန်မာနိုင်ငံလောက်လူခွင့်ဆိုင်ရာရန်ညာအများအပြားရဲ့အောက်ကိုမြောက်ခဲ့ဥပါဘူ
းလူခွင့်ရထုကိုယ်စားလှယ်ရန်ဟီလီအနေနဲ့အပြုသဘောမဆောင်တဲ့ဆွဆွဲပြောဆိုမှုတွေလှုပ်ဆောင်နေတဲ့အကြောင်းကိုလည်းတာမာကြီးဟောက်တူဆွမ်းကအခုလိုဆက်ပြောပါတယ
် The special rapporteur continues her negative and unconstructive criticism and allegations based on unverified information
လူခွင့်ရထုကိုယ်စားလှယ်ဟာတိုင်းသူပြည်သားတွေအားလုံးအတွက်ဆိုရရဲ့အမျိုးသားပြန်လည်ရင်ကြားစေရေးငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်နေမှုကိုမျက်ကွယ်ပြုပြီးတော့တိကျခိုင်မာမှုမရှိတဲ့အကြောင်းပြချက်တွေပေါ်မှာခြေခံပြီးအပြုသဘောမဆောင်တဲ့ဆွဆွဲမှုတွေကိုပြုလုပ်နေတာတွေ့ရပါတယ်။ဥပမာအဖြစ်အထူးကိုယ်စားလှယ်ရဲ့အကြံပြုချက်80လောက်ဟာထိခိုက်နစ်နာစေလောက်တဲ့အကြံပြုချက်တွေပါဝင်ပြီးနိုင်ငံရေးညီမှန်းချက်နဲ့တွက်ချက်လှုပ်ဆောင်တဲ့သဘောတက်ရောက်နေပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကိုချက်ချင်းတင်ဖို့ရန်ဟီလီကတောင်းဆိုခဲ့တဲ့အချက်ကိုတမတ်ကြီးဟောက်တူဆွမ်းကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။ဒါပြင်ရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေနေရပြန်မဲ့ကိစ္စကိုအာမပေးတာနိုင်ငံတကာကမြန်မာနိုင်ငံကိုပေးမဲ့အကူအညီတွေနဲ့ယင်းနှိမ့်ညွတ်နာမှုတွေအပေါ်ကန့်သက်ချက်တွေချမှတ်တာစတဲ့လူခွင့်ရေးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာကုလသမဂ္ဂနဲ့မြန်မာနိုင်ငံအကြားကအပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့လုပ်ငန်းကိုအထောက်အကူပြုစေမှာမဟုတ်ကြောင်းလဲတာမကြီးဟောက်တူဆွမ်းကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကုလသမဂ္ဂနဲ့လူခွင့်ရေးကိစ္စအပါအဝင်ပြည်ပကဒေသတွေကလိမ်ပန်းအကြမ်းဖက်မှုဆန်ရကိစ္စရပ်တွေမှာအတွင်းရေးမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့အနီးကပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းလဲတာမတ်ကြီးကထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအတွင်းမှာငြိမ်းချမ်းရေးတည်ဆောက်ဖို့အမျိုးသားပြန်လည်ညှိစေရရရှိဖို့နဲ့လူငြိမ်းရေးရှိပြီးကောင်းမွန်စွာအုပ်ချုပ်နိုင်ရေးတို့အတွက်ရခိုင်ပြည်နယ်အတွင်းကပြည်ပကကိုဖြည့်ရှင်ရေးဟာအခြေခံကြပြီးအရေးပါတဲ့ကိစ္စရပ်ဖြစ်တယ်လို့အစိုးရကယူဆထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာသူတို့သဘောနဲ့သူတို့ပြန်လည်နိုင်မယ့်အခြေအနေတွေကိုမြန်မာအစိုးရကပြင်ဆင်ဆောင်ရွက်နေကြောင်းလဲတာမာကြီးဟောက်တူဆွမ်းကထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာတင်ပြချက်ကိုကျေးဇူးတင်ကြောင်းပြောကြားပြီးမြန်မာအစိုးရလက်နက်ကင်တပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့အပေါ်အမျက်ထွက်မိကြောင်းအခုလိုပြောကြားခဲ့ပါတယ်။
We remain outraged by the ethnic cleansing of Rohingya in Rakhine State, where the military and police have committed widespread
extremism.
လူခွင့်ရေးချိုးဖောက်ခဲ့ကြတဲ့အစိုးရအရာရှိတွေကိုမြန်မာအစိုးရအနေနဲ့အပြစ်ပေးအရေးယူပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းနဲ့အဲ့ဒီလူတွေနောက်နောက်မှာအစိုးရအဖွဲ့အတွင်းလုတ်ပိုင်ခွင့်ရှိတဲ့ယာထုတွေမရရှိရေးဆောင်ရွက်ပေးဖို့ပါတောင်းဆိုကြောင်းဒါ့အပြင်ဖမ်းဆီးခံထားရတဲ့တရင်တော်တွေပြန်လည်ပေးဖို့အတွက်ပါအမေရိကန်ကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကတော့
The environment of fear and persecution that continue to bedevil the lives of the
မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးနိုင်ငံနေစပ်တွေတာမရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြည်တော်ပြန်နိုင်ရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုမြန်မာအစိုးရဘက်ကဖိဖိစီစီလှုပ်ဆောင်ခြင်းမရှိတဲ့အတွက်ဒုက္ခသည်တွေအခုချိန်ထိနေရမပြန်နိုင်သေးပဲဖြစ်နေကြောင်းပြောကြားခဲ့ပါတယ်။တရုတ်ကိုယ်စားလှယ်ကတော့ရခိုင်ပြည်ပကပြည်လဲရေးနဲ့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာနိုင်ရေးတို့အတွက်တရုတ်အစိုးရကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားကြောင်းဘာသာပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ်
The issue of the Rakhine State, given its complex historical, ethnic, and religious dimensions, cannot be resolved overnight. With this in mind, China proposed
a three-phase plan. ရခိုင်ရင်းနဲ့ပတ်သက်လို့လူမျိုးရေးဘာသာရေးစတဲ့ရှုပ်ထွေးနေတဲ့ကိစ္စရပ်တွေပါဝင်နေတာကြောင့်ချက်ချင်းဖြေရှင်းဖို့မလွယ်ကူတဲ့အကြောင်းဒါကြောင့်ဒီကိစ္စပြည်လည်ရေးအတွက်တရုတ်နိုင်ငံကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားတဲ့အကြောင်းအခုနှစ်ဇွန်လကွန်ဘိုင်းလောက်ကတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တီးခြားစီအလို့သဘောဆွေးနွေးခဲ့တဲ့အကြောင်းအဲ့ဒီတွေ့ဆုံဆွေးနွေးမှုကနေအချက်၄ချက်ပါသဘောတူညီချက်တွေကိုရရှိခဲ့ကြအောင်ပြောတော့တာပါတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်၄ချက်ကတော့နံပါတ်1အနေနဲ့ရခိုင်ကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားချစ်ကြည်ရင်းနှီးစွာဆွေးနွေးညှိနှိုင်းဖြေရှင်းရေးနှစ်ဒုက္ခသည်တွေကိုပထမအတုပ်အဖြစ်နဲ့နေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆင်သင့်ဖြစ်တဲ့အကြောင်းပြောဆိုပြီးမြန်မာဘက်ကလည်းလက်ခံဖို့အဆင်သင့်ရှိတဲ့အကြောင်းပြောဆိုတဲ့ကိစ္စတွေဖြစ်ပါတယ်။နံပါတ်3အချက်ကတော့လုပ်ငန်းစဉ်တွေအများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်နိုင်ငံအကြားလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူထားတာဖြစ်ပြီးနံပါတ်4အချက်အနေနဲ့ကတော့ဒီကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားလက်တွဲဆောင်ရွက်နေတဲ့ကာလအတွင်းနိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးလှုံ့ဆော်တာမျိုးမဟုတ်ပဲတိခါဆောင်ဆန်းပေးရို့ဖြစ်ပါတယ်ခင်ဗျာ